ရုရှားသမ္မတဗလာဒီမီပူတင်ဟာယူကရိန်းပြည်ပကစတင်တဲ့အချိန်ကစလို့အနောက်အုပ်စုနိုင်ငံတွေကခေါင်းဆောင်နေတဲ့ပထမဆုံးအကြိမ်ဖြစ်ကြာသပတေးနေ့ကမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။ဒီဒေးလို့ခေါ်တဲ့ဒုတိယကမ္ဘာစစ်အတွင်းကပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေမှာဂျာမန်တပ်ဖွဲ့တွေကိုမဟာမိတ်တပ်ဖွဲ့တွေကစတင်ထိုးစစ်ဆင်တိုက်ခိုက်တဲ့နေ့အထိမ်းအမှတ်နှစ်ပတ်လည်အခမ်းအနားကိုနိုင်ငံတကာကခေါင်းဆောင်တွေတက်ရောက်တဲ့အချိန်ခုလိုတွေ့ဆုံကြတာဖြစ်ပါတယ်။နှစ်ပေါင်း20ကျော်အတွင်းရုရှားမပါဘဲအနောက်အုပ်စုခေါင်းဆောင်တွေအနေနဲ့အမေရိကန်သမ္မတဗရက်အိုဘားမားတို့ဘရက်ဆဲမြို့မှာတွေ့ဆုံကြပြီးနိုင်ပိုင်အကြာမှာပဲဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပြင်သစ်သမ္မတဖန်ဆွာအိုလန်တို့နဲ့သမ္မတပူတင်ပဲရစ်မြို့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာခွဲထွက်ရေးအတွက်တောင်းဆိုလှုပ်ရှားနေကြသူတွေကိုရုရှားကထောက်ပံ့ပေးနေတဲ့အပေါ် G7 လို့ခေါ်တဲ့စက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေကခေါင်းဆောင်တွေပြုလုပ်တဲ့ဆွေးနွေးပွဲအတွင်းရုရှားအပေါ်ပြစ်တင်ဝေဖန်လိုက်ကြပါတယ်။ရုရှားအစိုးရအနေနဲ့အစ်စ်ရွေးကောက်တင်မြှောက်ခံထားတဲ့ယူကရိန်းသမ္မတနဲ့တိုက်ရိုက်ဆွေးနွေးညှိနှိုင်းပြီးရုရှားဘက်ကနေယူကရိန်းနိုင်ငံအတွင်းမှာရှိနေတဲ့ခွဲထွက်ရေးသမားတွေထံလက်နက်တွေတင်ပို့နေတာကိုရပ်တန့်ပစ်ဖို့အတွက်လည်းသမ္မတအိုဘားမားကနောက်ပိုင်းမှာတောင်းဆိုခဲ့ပါတယ်။မေလ25ရက်နေ့မှာကျင်းပခဲ့တဲ့ယူကရိန်းသမ္မတရွေးကောက်ပွဲရလဒ်ကိုအတိမတ်ပြုမဲ့အကြောင်းရုရှားအစိုးရကပြောဆိုခဲ့တာကိုလည်းအနောက်အစုခေါင်းဆောင်တွေရဲ့စီးပွဲအတွင်းမှာမတန့်တင်ခဲ့ပါတယ်။ဒါပေမဲ့ရုရှားအနေနဲ့ယူကရိန်းနိုင်ငံတဲကခွဲထွက်ရေးသမားတွေကိုဆက်လက်ထောက်ခံပေးနေဦးမယ်ဆိုရင်တော့နောက်ထပ်စီးပွားရေးပိတ်ဆို့အရေးယူမှုတွေနဲ့အခုသတင်းပတ်အတွင်းရင်ဆိုင်ရနိုင်တယ်လို့သမ္မတအိုဘားမားကသတိပေးပြောကြားခဲ့ပါတယ်။